COA မြန်မာဝိုင်းရဲ့ဂျာတာရေးဒီယိုညဘက်နိုင်ငံတကာသတင်းတွေကိုဆက်ပြီးတော့တင်ပြပေးပါမယ်ရှင်။ American ပြည်ထောင်စုမှာ Pfizer COVID ကာကွယ်ဆေးအားဖြင့်နောက်တစ်လုံးကိုအသက်65နှစ်နဲ့အထက်အရွယ်တွေပြင်းထန်တဲ့ရောဂါခံစားနေရသူတွေထိုးဖို့အတွက် American အစားအစာနဲ့ဆေးဝါးကုတ်ကဲရေးဌာန FDA ကပုံထုံးတွေကခွင့်ပြုလိုက်ပါတယ်။ရောဂါကူးစက်နိုင်ခြေများတဲ့လုပ်ငန်းတွေမှာလုပ်ကိုင်နေရသူတွေကိုလည်းနောက်ထပ်အားဖြင့် COVID ကာကွယ်ဆေးထိုးခွင့်ပြုပါတယ်။ဒါကြောင့်အားဖြင့် COVID ကာကွယ်ဆေးတက်ပြအလုံးထိုးရမယ်ဆိုရင်လည်းမှာကျန်းမာရေးလုပ်သားတွေ၊ကျောင်းဆရာဆရာမတွေ၊စားတောက်ကုန်ဆိုင်ဝန်ထမ်းတွေ၊တက်ကြီးကြီးဟာတွေနဲ့အချင်းထောင်တွေမှာအလုပ်လုပ်ကြသူတွေပါဝင်ပါတယ်။ American ပြည်သူအများစုကိုအားဖြင့် COVID ကာကွယ်ဆေးတက်ပြတစ်လုံးထိုးမယ်အင်ဂျီရောရဲ့အစီအစဉ်ဟာလုံခြုံစိတ်ချရမှုပိုင်းအချက်အလက်မပြည့်စုံသေးဘူးဆိုပြီးတော့ FDA ကပြီးခဲ့တဲ့တစ်ပတ်တုန်းကပယ်ချထားတာပါ။American ကူးစက်ရောဂါထိန်းချုပ်ကာကွယ်ရေးဌာန CDC ရဲ့အကြံပေးအဖွဲ့ကလည်းဘလို့အုပ်စုတွေကိုတက်ပြအားဖြင့်ကာကွယ်ဆေးထိုးခွင့်ပေးမလဲဆိုတဲ့ဆုံးဖြတ်ချက်ကိုဒီနေ့ကြာတာပြီးနေ့မှဆုံးဖြတ်မဲ့ပုံရပါတယ်။ညယောက်မြို့မှာကျင်းပနေတဲ့ကုလသမဂ္ဂအထွေထွေညီလာခံကျင်းပနေချိန်မှာပဲဗုဒ္ဓဦးနေတော်ကအွန်လိုင်းကနေကျင်းပခဲ့တဲ့ဒီ COVID ကာယောဂါဆိုင်ရာထိပ်သီးညီလာခံမှာတော့ American သမ္မတဂျိုးဘိုင်ဒန်ကကမ္ဘာကြီးအတွက် COVID ကာကွယ်ဆေးထပ်မံလှူဒါန်းဖို့အတွက်ကတိပြုခဲ့ပါတယ်။
For every one shot we've administered to date in America, we have now committed to do 3 shots to the rest of the world.
American ပြည်ထောင်စုမှာ COVID ကာကွယ်ဆေးတစ်လုံးထိုးပတ်တိုင်းကမ္ဘာကြီးအတွက်ဆေးသုံးလုံးလှူဒါန်းဖို့အတွက်ကတိပြုထားတယ်လို့ American သမ္မတဂျိုးဘိုင်ဒန်ပြောကြားခဲ့တာပါ။ American ကကမ္ဘာနိုင်ငံတွေအတွက် Pfizer COVID ကာကွယ်ဆေးနောက်ထပ်တန်း900လှူဒါန်းမယ်လို့ထပ်မံကတိပြုခဲ့တာပါ။ဒါကြောင့် American ကစုစုပေါင်းလှူဒါန်းမယ်လို့ကတိပြုထားတဲ့ COVID ကာကွယ်ဆေးက 1.1 ဘီလီယံရှိသွားပါပြီ။ကယောဂအဆုံးတက်ရေးအတွက်အားလုံးကတိပြုဆောင်ရွက်သွားကြရမယ်လို့ American သမ္မတဂျိုးဘိုင်ဒန်ကပြောကြားခဲ့ပါတယ်ရှင်။